ကျင့်တော်ဝင်းမင်ပါအမေရိကန်သမ္မတဒေဂျိုးဘိုင်ဒန်ဆိုရလက်ထက်မှာမြန်မာနိုင်ငံကိစ္စအပေါ်အဓိကမျှော်လင့်နိုင်တာတွေကိုအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးနောက်အနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရတဲ့စခိုင်းပြည်နယ်ကအဓိကပါတီခေါင်းဆောင်တွေကိုမေးရမှာသံအမတ်ကြီးဦးအောင်လင်းကအခုလိုစရှင်းပြပါတယ်
ဒီခဏတော့ကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ဒီသမ္မတဘိုင်ဒန်ဟာဆိုလို့ရှိရင်တော့အမေရိကန်နိုင်ငံကအခုရင်ဆိုင်နေရတဲ့စီလုံးညှို့မှုကိစ္စအာစီဘွားရေးကိစ္စကျန်းမာရေးကိစ္စတွေကိုပြည်သူတွေနဲ့အတူတူရင်ဆိုင်ဖြစ်ရှင်းမယ်ဆိုတဲ့ဟာကိုအဓိကထားပြီးတော့ပြောသွားတာဒီချိန်ထဲမှာပဲနိုင်ငံတကာဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောသွားတာရှိပါတယ်အမေရိကန်နိုင်ငံကတော့ကမ္ဘာပေါ်မှာနေရာချင်းနိုင်ငံလည်းဖြစ်တယ်ဥဆောင်မှုရဲ့ပြုတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံကလည်းသူ့ရဲ့မိကွန်းကိုလေးထားပြီးတော့ကျွန်တော်တို့နားထောင်ခဲ့ပါတယ်
အခုလိုရွေးကောက်ပွဲပြီးအားလုံးစီစီလုံးလုံးပြန်လောက်ကြဖို့အဓိကပြောခဲ့တာကမြန်မာနဲ့တခြားနိုင်ငံတွေအတွက်လည်းနမူနာယူစရာဖြစ်တယ်လို့ဥအောင်လင်းကဆက်ပြောပြီးအခုသမ္မတဘိုင်ဒန်ပြောခဲ့သလိုဆွေးနွေးဆုံးဖြတ်ရာမှာသူ့အမေပါခဲ့သလိုတခြားသူတွေဘက်ကရှုံ့မြင်ပြီးလုပ်မယ်လို့ပြောတာကမြန်မာအတွက်လည်းထောက်ကူပြုနိုင်တယ်လို့ဆိုပါတယ်အဲ့ဒီတော့အခုလိုသမရသည့်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်အဓိကဘာတွေဆွေးနွေးလာနိုင်ပါလဲလို့မေးရမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်က
သမရသည့်ကလူခွင့်ကြီးကိုဦးစားပေးတယ်အဲ့တော့ရခိုင်ပြည်မြောက်ပိုင်းအရေးမှာဒီနေထိုင်နေတဲ့သူတွေပြန်လည်လာရောက်ပြီးပို့ပြီးတော့လေးနဲ့ထားတောင်းဆိုတာကြီးရှိလာနိုင်တယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ပဂရိအခြေအနေကိုနားလည်တဲ့တာဝန်ရှိသူတွေကိုခံထားတဲ့အတွက်မူဝါဒချမှတ်တဲ့လူတွေသဘောပေါက်အောင်တင်ပြနိုင်တယ်လို့လည်းပြောလင်ပါ
အခုလိုမြန်မာရေးကျွမ်းကျင်သူတွေဥပမာအရင်လက်ထောက်နိုင်ငံခြားရေးဝန်ကြီးကတ်ကမ်ဘယ်ကိုတိုင်အခု NSC အမျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်လာတာအပြင်သမ္မတဘိုင်ဒန်ကိုယ်တိုင်လည်းရင်းနှီးမှုရှိခဲ့တယ်လို့ဦးအောင်လင်းကထောက်ပြပါတယ်
။သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့လည်း2016ခုနှစ်တုန်းကအမေရိကန်နိုင်ငံကိုလာရောက်ခဲ့စဉ်တော့ဒုတိယသမ္မတအနေနဲ့သူ့ရဲ့အိမ်မှာမနေ့စာတွေ့ဆုံခဲ့ဘူးတဲ့လူဖြစ်ပါတယ်။နောက်ကတ်ကမ်ဘယ်လာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တယ်လို့ယူဆတဲ့အဲမှာခြားလူတွေပို့ပြီးတော့နားလည်ပြီးတော့ပို့ပြီးတော့ဓမ္မဒိဋ္ဌာန်ကြကြစဉ်းစားတတ်တဲ့သူကဆိုလို့ရှိရင်မြန်မာနိုင်ငံကို2009ခုနှစ်တုန်းကတမတော်ဆိုရခစ်တုန်းကတွားရောက်ခဲ့တဲ့အဆင့်မြင့်ဆုံးအမေရိကန်ဆိုရဝန်ထမ်းတစ်ယောက်ဖြစ်ပါတယ်။သူတွားပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတနိုင်ငံခြားရေးဝန်ကြီးတို့ရဲ့မြန်မာနိုင်ငံခီးစဉ်တွေတွေ့မြင်ခဲ့ရတာဖြစ်ပါတယ်။
အဲ့ဒီတော့အခုလိုအရင်တီကျွမ်းခဲ့တာတွေကြောင့်အဓိကဆွေးနွေးလာနိုင်တဲ့ရခိုင်ပြည်မြောက်ပိုင်းရိန်ဂျာမွတ်စလင်ဒုက္ခသည်အရေးကိုဘယ်လိုမျှော်လင့်ထားပါလဲလို့မေးရမှာဦးအောင်လင်းကပဲ
။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့လည်းပြဿနာဖြေရှင်းဖို့အတွက်ဆောင်ရွက်နေတဲ့ကိစ္စတွေနောက်ဒီအတိုက်အဝိုင်းတို့ကုရှားမှာညီညာရေးနဲ့တဟဇာတာဖြစ်ဖို့ကိစ္စတွေပုံမျိုးတို့တဲ့ကိစ္စတွေကဘာတွေလုပ်နေလဲဆိုတဲ့ဟာကိုပုံမှန်လင်းလင်းနဲ့အခုဆိုရအောင်လည်းဆက်ပြီးတော့ကျွန်တော်တို့ပြောဖို့ရှိပါမယ်။အခုမြန်မာနိုင်ငံကမနေ့နေ့ကပဲတာမခန့်ကြွာပေးခဲ့တဲ့တာမကြီးတွန်ဗေဒာဆိုလို့ရှိရင်လည်းမြန်မာနိုင်ငံမှာတောင်းထားဆောင်ခဲ့ပြုတဲ့လူဖြစ်တဲ့အပြင်ကိုတောင်အားချဒေသမှာတာဝန်ကျတဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဒေသအခြေအနေကိုလည်းကောင်းစွာသိရှိထားလို့ဖြစ်ပါတယ်။မြန်မာကောင်းဆောင်တွေကလည်းသူ့ကိုလည်းဒီတခိုင်ဒေသမှာနေထိုင်နေတဲ့မွတ်စလင်တွေကိစ္စအပါအဝင်ခြားဖွံ့ဖြိုးရေးကိစ္စ၊ညီညာရေးဆောင်ရွက်တဲ့ကိစ္စ၊စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းရှင်းပြမှာဖြစ်ပါတယ်။
ဒီပေါ်ရခိုင်ပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရဦးဆောင်ကော်မတီဝင်နဲ့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်မှဦးလှစောကတော့
ယူကော့ဝဲပြီးတဲ့အခါမှာဒီရခိုင်တပ်တော်နဲ့တပ်မတော်နဲ့ကြားထဲမှာဂျုံပြာပေါ့လေနားလည်မှုတစ်ခုနဲ့ပြစ်ခတ်ရက်ဆဲလိုက်တယ်ဆိုတော့အဲ့ဒီအချိန်မှာပဲအမေရိကန်မှာလည်းအစိုးရအစ်တက်လာတယ်ဆိုတော့ငြိမ်းချမ်းရေးပြဿနာကိုအခိုင်အမာလုပ်နိုင်တယ်ဆိုရင်အစိုးရတည်းကလုပ်နိုင်တယ်ဆိုရင်နောက်ဆက်တွဲပြေးသွားတဲ့အဲမွတ်စလင်ပြဿနာတွေကိုလည်းတစ်ဆက်တည်းကင်တွေ့နိုင်လို့မဖြစ်နဲ့အဲ့တော့အမေရိကန်ဘက်ကစိတ်ဝင်စားနိုင်တယ်ဆိုရင်တော့ကောင်းပါတယ်
ဒီရန်ဂျာဆိုတဲ့သုံးနှုန်းကတော့မြန်မာဆွေကတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာကျွန်တော်ဝင်းမပါ